ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေအပါအဝင်နှစ်ကာလကြာရှည်နေထိုင်နေတဲ့သူတွေနဲ့ထိုင်းနိုင်ငံမှာမွေးဖွားခဲ့တဲ့ကလေးငယ်တွေအပါအဝင်ရွှေပြောင်းအခြေချနေထိုင်သူလူပေါင်း9သိန်းဝန်းကျင်ကိုနိုင်ငံသားဖြစ်ခွင့်ပေးမယ်လို့ထိုင်းအစိုးရကအောက်တိုဘာ29ရက်နေ့ကကြေညာပါတယ်။ဒီကြောင့်ကို VOA သတင်းတောက်မှတ်အေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံအတွင်းမှာနှစ်ပေါင်းများစွာကတည်းကရွှေပြောင်းအခြေချနေထိုင်နေသူတွေမြန်မာနိုင်ငံသားတွေအပါအဝင်လူဦးရေ9သိန်းခန့်ကိုအမြဲတမ်းနေထိုင်ခွင့်နဲ့နိုင်ငံသားဖြစ်ခွင့်တွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်ပေးတော့မှာဖြစ်ကြောင်းထိုင်းလူခွင့်ရေးရှေ့နေလည်းဖြစ်ကလေးတငယ်အမျိုးသမီးနဲ့နိုင်ငံမဲ့များရေဆက်ကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆူရာဖုန်ကောင်းကျန်ထွက်က VOA ကိုပြောပါတယ
်
သူပြောထားတာကတော့အုပ်စုနှစ်စုဆိုတာရှိပါတယ်။ထိုင်းနိုင်ငံထဲမှာအများအားနေထိုင်ခွင့်ရှိတဲ့သူတွေနဲ့ထိုင်းနိုင်ငံသားအဖြစ်တောင်းဆိုသူတွေကိုပေးဖို့ရှိပါတယ်။အဲ့ဒီတောင်းဆိုထားသူတွေကနိုင်ငံသားဖြစ်ဖို့အတွက်ကြံ့ကြာနေတာကိုမြန်ဆန်အောင်လုပ်ပေးတဲ့အစီအစဉ်လည်းဖြစ်ပါတယ်။တချို့လုပ်ငန်းရှင်တွေကနှစ်ပေါင်း30လောက်ကြာတဲ့အထိဘာအထောက်ထားမှမရတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါ။ဒီလိုထိုင်းဆိုရကထိုင်းနိုင်ငံထဲမှာအနေကြသူတွေနိုင်ငံမဲ့တွေထိုင်းနိုင်ငံထဲမှာမွေးဖွားလာသူတွေထိုင်းနိုင်ငံထဲကိုရွှေပြောင်းအခြေချလာသူတွေအတွက်အခုလိုမျိုးအခွင့်အရေးရဖို့လှုံ့ဆော်ပေးတာဟာတရင်ကောင်းဖြစ်ကြောင်းကိုလည်းမစ္စတာဆူရပွန်ကောင်းကျန်ထွက်ကအခုလိုပြောပါတယ
်ก็ไปตามดีสําหรับคนที่อยู่ในประเทศไทยมานานแล้วแล้วก็
ဒါကတော့တရင်ကောင်းပါဒိုင်းဆိုရကသူ့နိုင်ငံထဲမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထားသူတွေအတွက်နေထိုင်ခွင့်အထောက်အထားတွေပေးတာရယ်ထိုင်းနိုင်ငံထဲမှာအဲ့ဒီလူတွေကမွေးဖွားလာတဲ့ကလေးတွေကိုလည်းအဆိုရကနိုင်ငံသားတွေပေးတာအတွက်လည်းတရင်ကောင်းတစ်ခုလို့ပြောလို့ရပါတယ်အဲ့ဒီအခွင့်အရေးတွေကိုရက်အနည်းငယ်ကြာအတွင်းမှာရရှိမှာဖြစ်ပါတယ်တချို့လူတွေကတော့ဒီလိုအထောက်အထားတွေရဖို့အတွက်ရက်အကြာကြီးစောင့်နေရပါတယ်အခုတော့ရက်တူတူအတွင်းလျှောက်ထားပြီး9ရက်အတွင်းရတော့မှာဖြစ်ပါတယ်တချို့ဆိုရင်ထိုင်းနိုင်ငံသားလျှောက်ရမှာရက်ပေါင်း290လောက်ကနေနှစ်ပေါင်း30လောက်ထိကြာမြင့်လာတယ်လည်းရှိခဲ့တာပါထိုင်းနိုင်ငံထဲမှာမွေးဖွားလာသူတွေထိုင်းနိုင်ငံထဲမှာရွှေပြောင်းအခြေချလာသူတွေအတွက်အမြဲတမ်းနေထိုင်ခွင့်ရဖို့နိုင်ငံသားဖြစ်ဖို့တွေကအခကျင်းငွေလက်ယူပြီးလှုပ်ဆောင်ပေးကြတာတွေနှစ်ပေါင်းများစွာကြာတဲ့အထိနိုင်ငံသားမဖြစ်တာတွေစတဲ့ဖြစ်ရပ်တွေလည်းရှိခဲ့တာပါဒီအတွက်မြန်ဆန်စွာဆောင်ရွက်ဖို့အတွက်ဒီဥပဒေချမှတ်ထားတယ်ဆိုတာကိုနိုင်ငံသားဖြစ်တောင်းဆိုမဲ့သူတွေကဒီလုပ်ငန်းစဉ်ကိုလှုပ်ဆောင်ပေးမဲ့ဝန်ထမ်းတွေပါသိရှိဖို့လိုအပ်တယ်လို့လည်းမစ္စတာဆူရဖုန်ကောင်းကျန်ထွက်ကအခုလိုပြောသွားပါတယ
်ခေတ္တလုံးนี้ก็ต้องให้ประชาชน
ဒီကိစ္စကိုအခွင့်အရေးခံစားရမယ့်သူတွေကဒီလုပ်ငန်းစဉ်ကိုလုပ်ပေးရမယ့်ဝန်ထမ်းတွေကအသေးစိတ်သိရှိဖို့လိုအပ်ပါတယ်အဲ့ဒါမှလုပ်ငန်းစဉ်တွေကိုမှန်ကန်စွာလုပ်ပေးနိုင်ပါလိမ့်မယ်ဒီလုပ်ငန်းစဉ်တွေလုပ်ဖို့အတွက်အခကျင်းငွေပေးဖို့လည်းမလိုအပ်ဘူးလို့လည်းသူကပြောဆိုသွားခဲ့ပါတယ်ထိုင်းဆိုရအနေနဲ့ထိုင်းနိုင်ငံထဲမှာနှစ်ပေါင်းများစွာအခြေချနေထိုင်နေသူတွေကိုအမြဲတမ်းနေထိုင်ခွင့်နေနိုင်ငံသားဖြစ်ခွင့်တွေကိုလည်းခုနှစ်လိုက်ပေးခဲ့တာတွေလည်းရှိခဲ့တာပါဒါအပြင်အဲ့ဒီလိုနေထိုင်ခွင့်ရယုံသားမကအခမဲ့ကျန်းမာရေးစောင့်ရှောက်ခွင့်နေပညာရေးအခွင့်အလမ်းတွေလည်းပေးခဲ့တာဖြစ်ပါတယ်ရှင်